အီရတ်နိုင်ငံမှာအမေရိကန်စစ်ဌာနချုပ်လှုပ်ထားခဲ့တဲ့နေရာကိုအီရတ်နိုင်ငံကိုလွှဲပေးလိုက်ပါပြီ။အမေရိကန်စိုးရရဲ့စီးရေးဆိုင်ရာပြောရေးဆိုခွင့်ရှိသူတူကအမေရိကန်အရာရှိတွေအနေနဲ့ Camp Victory ခေါ်အောင်မြင်ခြင်းစစ်စခန်းဌာနချုပ်ကိုအီရတ်အရာရှိတွေလက်ထက်လွှဲပေးလိုက်ပြီလို့ဆိုပါရတယ်။နှစ်နိုင်ငံအရာရှိတွေအနေနဲ့လိုအပ်တဲ့စာရွက်စာတမ်းတွေကိုလက်မှတ်ရေးထိုးအပြီးမှာအခုလိုစစ်ဌာနချုပ်ကိုလွှဲပေးလိုက်တာပါ။ဒါပေမဲ့အီရတ်နိုင်ငံထဲမှာအမေရိကန်စစ်သား13,000နီးပါးကျန်ရှိနေသေးပါတယ်။ဒါပေမဲ့သူတို့အကုန်လုံးကဒီလကုန်မှာပဲအမေရိကန်ကိုပြန်ကြရမှာဖြစ်ပါတယ်။ဘက်ဂျက်မြို့တော်ရဲ့အပြင်ဘက်မှာဒီခံခံမှမှဆောက်ထားတဲ့စစ်ဌာနချုပ်ဝင်ကိုအမေရိကန်စစ်တပ်ကလွန်ခဲ့တဲ့9နှစ်နီးပါးကအီရတ်နိုင်ငံတဲကိုဝင်တိုက်ပြီးမြို့တော်လင်းကွင်းနာတဝိုက်ကိုနေရာဝင်ယူချိန်မှာဌာနချုပ်အဖြစ်ဆောက်လုပ်ခဲ့တာဖြစ်ပါတယ်။အီရတ်နိုင်ငံအတွင်းစစ်လှုပ်ရှားမှုမြင့်မားနေခဲ့တဲ့အချိန်တုန်းကတော့ဒီစစ်ဌာနချုပ်မှာစစ်သားနဲ့အခြားစစ်ဘက်ဆိုင်ရာအမှုထမ်းပေါင်း4,000ကျော်နေထိုင်ခဲ့ပါတယ်ခင်ဗျာ။